အာဖရိကဒေဥဂျိုဒေတာလို့ခေါ်ကြတဲ့အရှေ့မြောက်အာဖရိကနဲ့ဆိုမာလီယာကျွန်းဆွယ်ပါဝင်အရှေ့အာဖရိကကျွန်းဆွယ်ဒေတာကလူတွေတန်းချီပြီးငတ်မှုမှုနဲ့ကြမ်းမှိုက်အကြတဲ့တန်းရင်ဆိုင်နေရတဲ့အကြောင်းကုလသမဂ္ဂကတတိပေးလိုက်ပါတယ်။အရေးပေါ်ကူညီလဲလိုအပ်နေတယ်လို့ဆိုပါတယ်။ကမ္ဘာစားသောက်ရိက္ခာအစီအစဉ် WFP ရဲ့အစီအခံချက်အရအရှေ့အာဖရိကဒေတာကဂျီဘူတီ၊အီသီယိုးပီးယား၊ကင်ညာ၊ဆိုမာလီယာ၊တောင်ဆူဒန်၊ဆူဒန်နဲ့ယူဂန္ဒါနိုင်ငံတွေမှာအရင်ကမကြုံမှုတဲ့အနေအထားနဲ့စားသောက်ရိက္ခာရှာဖတ်နေပါတယ်။လူသား60နီးပါးအားကြမ်းမှတ်ဖို့လိုအပ်တဲ့လုံလောက်တဲ့အစာအာဟာရမရဘူးလို့လည်းပြောပါတယ်။ဒီဒေသမှာရာသီဥတုပြောင်းလဲမှုနဲ့ပဋိပက္ခတွေပါဝင်ကပ်ဘေးတွေတစ်ခုပြီးတစ်ခုဆင်ခဲ့ကြုံတွေ့ခဲ့ရတာပါ။အကျိုးဆက်အနေနဲ့အသက်ရှင်ဖို့အတွက်မိသားစုတွေဟာတရိတ်ဆန်တွေကိုရောင်းချရတယ်လို့တချို့ကလိန်ဖြောပြေးပြည့်စုံတဲ့လုပ်ငန်းတွေရောပါလောက်ကြရတယ်လို့ WFP ကဆိုပါတယ်။ကုလသမဂ္ဂချက်အရငတ်ဘေးတင်အစင်ငန်းငတ်မှုနေသူအရေးအတွက်ကဆိုမာလီယာနဲ့တောင်ဆူဒန်မှာတင်4000ကျော်စီရှိနေပြီးလိုအပ်တဲ့ရမဝင်သာမရခဲ့ရင်အစင်ငါးကြုံနေရတဲ့လူတွေရောအစာရေးစားမလုံလောက်တဲ့အဆင့်နေငါမှုမှုဘေးအန္တရာယ်ကြုံနေရတဲ့လူတွေပါအသက်အန္တရာယ်ကြုံရဖွယ်ရှိတယ်လို့ကင်ညာနိုင်ငံနိုင်ရိုဘီအခြေစိုက်ဒေသဆိုင်ရာ WFP ရုံးကအကြီးအကဲအရာရှိ Dominic Ferretti ကပြောပါတယ် WHO ကလည်းအရေးပေါ်ကျန်းမာရေးပြဿနာတွေနဲ့ဒီဒေသကလူတွေရာရင်ဆိုင်နေရတယ်လို့ဆိုပါတယ်ခင်ဗျာ